တော်ရရှိမြခင်ဗျာကဘာကြီးရဲ့တဝက်လောက်ကိုဘာဘီလုန်အင်ပါယာကြီးတီထောင်အုပ်ချုပ်မင်းလုပ်ခဲ့သူနေဘုခနေဇာမင်းကြီးလက်ထက်ကစပြီးအသက်၁၈နှစ်အရွယ်ကနေမင်းအဆက်ဆက်အသက်ကြီးရင်တဲ့အရွယ်အထိအနှိမ်ခံရလိုက်ချိမြောက်ခံရလိုက်အသက်ဘေးနဲ့တွေ့လိုက်လွတ်မြောက်လိုက်နဲ့ရှိနေခဲ့သူဒန်ယေလမြင်တွေ့ခဲ့ရတဲ့ဗျာဒိတ်ယူပါယုံတွေဟာဒီကဘာကြီးပေါ်မှာဖြစ်ပျက်ခဲ့တာတွေနဲ့တသွေမတိမ်ဖြစ်ခဲ့သလိုဖျားရှင်ရဲ့ကြိုတင်ဗျာဒိတ်ပြုတော်မူခြင်းများအဖြစ်မှန်ကန်တဲ့အကြောင်းတက်တည်ဖော်ပြနေတဲ့ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတဲ့ကဒန်ယေလအနာဂတ်ကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်20အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒန်ယေလအနာဂတ်ကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်20အထိမှာဖော်ပြထားချက်တွေဟာဘယ်လိုပြည့်စုံမှန်ကန်ခဲ့တယ်ဆိုတဲ့အကြောင်းကမ္ဘာတမိုင်းတက်တည်အထောက်အထားအခိုင်အလုံနဲ့တကွဒေါက်တာထွန်းမြတ်ကြီးကအခုလိုလ ీల ရှင်လင်းတင်ပြมาဖြစ်ပါတယ
်မိษွေတော်တတ်ရှင်အပေါင်းတို့ခင်ဗျာကျွန်တော်တို့မိษွေတို့အဖို့ဒံယေလအနာဂတ်ကျမ်းအခန်းကြီး7ကိုဒီကနေ့ရောက်ရှိလာပါပြီကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြခဲ့တဲ့အတိုင်းပဲအခန်းကြီး10ရေ7ရေ12ရေတို့ရေဟာတစုတစ်ဖွဲ့တည်းကယူပါယုံတစ်ခုတည်းကိုသာစက်တိုက်ဖော်ပြသွားမယ်ဆိုတဲ့အတိုင်းပဲဒီကနေ့ဆိုရင်အခန်းကြီး10ရေနောက်ဆက်တွဲသင်ခန်းစာအဖြစ်အခန်းကြီး7ကိုကျွန်တော်တို့ရှုမှတ်နိုင်ပါတယ်တချိန်ထဲမှာကျွန်တော်အထူးတင်ပြထားခြင်းဒါကတော့အဲ့ဒီတစ်ဆက်သေးသောယူပါယုံမြင်ကွင်းတွေထဲမှာပြီးခဲ့တဲ့အခန်းကြီး9ကကျွန်တော်တို့ခန်းစားခဲ့ရတဲ့သတင်း80နဲ့ပတ်သက်တဲ့အသေးစိတ်အဖြေကလေးတွေကိုလည်းဒီအခန်းကြီးဟာဆက်လက်ဖော်ပြသွားအောင်မှဖြစ်ကြောင်းကြိုတင်တင်ပြခြင်းပါလေမိတ်ဆွေအပေါင်းတို့ဒံယေလရဲ့အနာဂတ်တွေဟာဒံယေလရဲ့ပုံကိုယ်ရေးအရေးအချင်းတွေဘဝအထုပ်ပတ်တိဖြစ်စဉ်တွေဒံယေလရဲ့ခေတ်ကာလရဲ့နောက်ခံသမိုင်းဖြစ်ရအမျိုးမျိုးတို့ကိုအမကြီးဖွင့်လှစ်ဖို့ပြပေးခဲ့သလိုအဖဖျားသခင်သိစေခြင်းတဲ့လူသမိုင်းကြီးတစ်ခုလုံးနဲ့သက်ဆိုင်တဲ့ဗျာဒိတ်များနဲ့ပြည့်နေနေတယ်။ဒီဗျာဒိတ်တော်တွေဟာလည်းအံ့ဩဖွယ်ကောင်းလာတဲ့အတိတ်ကလူသမိုင်းဖြစ်စဉ်တွေနဲ့အမှန်တကယ်ပဲပြည့်စုံခဲ့တဲ့အပိုင်းတွေအမကြီးပြည့်စုံခဲ့ကြပြီးပြီ။တစ်ချိန်တည်းမှာကျွန်တော်တို့မိษွေတို့လက်လန်းမမိနိုင်သေးတဲ့အနာဂတ်ကြီးတွေရောက်လာလက်တန်သောအချိန်ကာလတွေအတွက်ဖို့ပြချက်တွေဟာအမြောက်အများကြံ့နေပြန်တယ်။ဒါရီကတော့သမိုင်းရဲ့နောက်ဆုံးကွင်းဆက်တည်ပဲ။ကျွန်တော်တို့မိษွေတို့ရှင်သန်ရာယခုအချိန်ကနေရှေ့ရှုရမယ်နှောင်းကာလပဲဒီအဖြစ်တွေနဲ့အတူခရစ်တော်ကိုယ်တော်တိုင်ဥဆောင်သွားမယ်နောက်ဆုံးအချိန်တွေဟာဆင်ခဲဆင်ခဲရောက်ရှိလာလိမ့်ဦးမယ်ဆိုတာတွေ့ကိုလေကျွန်တော်တို့တွေ့ကြရပြီဖြစ်ပါလေမိษွေအပေါင်းတို့ဒီအခန်းကဗျာဒိတ်တော်တွေဟာအရေးကြီးတဲ့ဗျာဒိတ်တွေကြီးပဲဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုပြီးတော့သိကျင်ကြလိမ့်မယ်ထင်ပါတယ်ပြီးခဲ့တဲ့သင်ခန်းစာအခန်းကြီး30မှာတုန်းကဆိုရင်မိษွေတို့မှတ်မိကြအောင်မယ်ကျွန်တော်ထင်ပါတယ်ဒံယေလစီကိုရောက်ရှိလာတဲ့ကောင်းငင်တမန်တော်ဟာစာရမဏတ်နဲ့ထူးဆန်းသောကောင်းငင်တိုက်ပွဲကြီးကိုဆင်နွှဲခဲ့ရတာနဲ့ပဲ21ရက်တိုင်တိုင်နောက်ကျပြီးမှရောက်ရှိလာတယ်ဆိုတဲ့သဘောကိုတွေ့ရပါတယ်။ဒါဟာနှုတ်ကပတ်တော်ကတမင်ဖော်ပြတာပါ။ကျွန်တော်တို့ကိုသိစေခြင်းလို့တမင်ဖော်ပြခြင်းပေါ့။အဲ့ဒီလိုနောက်ကျပြီးမှကောင်းငင်စစ်ပွဲကြီးနဲ့စာရမဏတ်ကိုရင်ဆိုင်တိုက်ခိုက်ပြီးမှကောင်းငင်တမန်ဟာရောက်လာရတယ်ဆိုတဲ့အတိုင်းပါပဲ။ဒီကနေ့အခန်းကြီး7မှာလည်းပဲစာရန်ရဲ့ပိတ်ပင်မှုတွေဟာအခန်းကြီး30တုန်းကလို့ဖော်ပြမထားပြီတဲ့ရှိခဲ့ရမှာအဖေးအချာပဲဖြစ်ပါလေ။ဘာဖြစ်လဲဆိုတော့ကျွန်တော်ပြောတဲ့အတိုင်းအခန်းကြီး30မှာ7တုဟာတစုတစ်ဖွဲ့တဲ့လူကျွန်တော်ဖော်ပြထားတယ်မဟုတ်ဘူးလား။အဲ့ဒီလိုစာရန်မနတ်ပိတ်ပင်ရတာဟာဘာကြောင့်လဲဆိုရင်တော့ဒီဗျာဒိတ်တော်တွေကိုဒံယေလမသိစေခြင်းလို့လူမျိုးတော်စီကနေပြီးတော့မှောင်ချထားစီခြင်းလို့ကျွန်တော်တို့အခုနှုတ်ကပတ်တော်ကိုလေ့လာနေရတဲ့မိษွေတို့ကျွန်တော်တို့အပါဝင်လူသားတွေကိုမသိစေခြင်းလို့ပဲဆိုတာဟာရှင်းနေပါလေ။ဒါကြောင့်လည်းဒီဗျာဒိတ်တော်တို့ဟာအလွန်အလွန်သူ့ရဲ့သဘောသဘာဝအခြေခံအရာအရေးကြီးနေကြောင်းထင်ရှားပေါ်လွင်နေပြီဆိုတာကိုကျွန်တော်ကကြိုကြိုတင်တင်ဖော်ပြထားလို့ခြင်းပဲဖြစ်ပါလေ။နောက်တစ်ခုကတော့ကျွန်တော်တို့မိษွေတို့အခုနှုတ်ကပတ်တော်ဟာဓမ္မဟောင်းရဲ့ဓမ္မသစ်ရဲ့နှစ်ပိုင်းခွဲခြားထားတဲ့နေရာမှာကြာကာလအဖြစ်နှစ်ပေါင်း400နီးပါးလောက်ကွက်လပ်ဖြစ်နေပြီတော့အဖဖျားသခင်ဟာမာလခိဆိုတဲ့ပရောဖက်ရဲ့အနာဂတ်နဲ့ရှမာသဲခရစ်ဝင်ကျမ်းတွင်ရဲ့ကြာကာလကြီးအတွင်းမှာတမင်အဆက်အသွယ်ဖြတ်တောက်ထားတဲ့သဘောမျိုးဖြစ်တယ်။ဒါဟာဖျားသခင်ရဲ့အလိုတော်နဲ့ဖြတ်တောက်ထားခြင်းပဲဖြစ်တယ်။ကြာကာလကြီးဖြစ်တယ်။ဒါပေမဲ့အဲ့ဒီဓမ္မဟောင်းဓမ္မသစ်ကြာကာလမှာဘာတွေဖြစ်ခဲ့အောင်မှလဲဆိုတာကိုတော့အခုကျမ်းတွင်အဖြစ်အဖဖျားသခင်ဟာကြိုးပြီးတော့လူသားအပေါင်းကိုနားလေထားစီခြင်းနဲ့ခန့်မှန်းတွက်ဆစီခြင်းတွေဆိုတဲ့အချက်တွေကိုပေါ်လွင်လာစေပါတယ်။ဒါဟာဒီကျမ်းရဲ့ထူးခြားသောဝိသေသလက္ခဏာရပဲဖြစ်ပါလေ။ဒီအကြောင်းချင်းအရာတွေကိုတော့တက်ဆိုင်ရာကျမ်းပိုင်းအသီးသီးတို့ဟာဖော်ပြသွားမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ဒီနေရာမှာဆက်လက်ဤတန်းပြို့မနေတော့ဘဲနဲ့ဒံယေလအနာဂတ်ကျမ်းအခန်းကြီး7ကိုပဲစာပြရစီ။အခန်းကြီး7 အငယ်၁နဲ့၂ငါသည်လေမေဒီအမျိုးဒါရီမင်းကြီးနန်းဆန်ပထမနှစ်တွင်သူကိုနှိုးဆော်၍ခိုင်ခန့်မြဲမြံစေခြင်းဟာကြိုးစားအားထုတ်လေ၏ယခုမူကားမှန်သောအရာကိုငါပြမည်ပေရသိနိုင်ငံကိုအစိုးရသောရှင်ဘုရင်သုံးပါပေါ်လေအုံးမည်သရုတ်ထရှင်ဘရင်မူကားထိုသူရှိသမျှတို့တဲ့ငွေရတတ်လိမ့်မည်ထိုသို့ရတတ်၍အာကြီးသောကြောင့်ဟေလသနိုင်ငံကိုရံပက်ပြုစေခြင်းဟာခတ်သိမ်းသောသူတို့ကိုနှိုးဆော်လိမ့်မည်ကျမ်းရဲ့အစီအကြီးဟာရှေ့တိုးသွားမလို့လို့နဲ့နောက်ကိုပြန်ဆုတ်သွားတယ်လို့ဆိုခြင်းပါလေအခန်းကြီး30တုန်းကဆိုရင်ပေရသိဘရင်ကုရုနန်းဆန်သုံးနှစ်တွင်ဖြစ်ပွားသောဗျာဒိတ်ဆိုပြီးတော့ကျွန်တော်တို့ကမိတ်ဆက်ပေးခဲ့ပါလေအခုဆိုရင်ကုရုမင်းမတိုက်မီပေရသိပါရှားခစ်ကိုပြိုးကာစမေဒီမင်းဆက်ကပထမမင်းဖြစ်သူဒါရီမင်းရဲ့ခစ်ကိုပြန်ရောက်သွားပါပြီမေဒီမင်းဒရိုက်ယက်စ်ခေါ်ဒါရီရဲ့နောက်မှာပေရသိမင်း၄ပါးနောက်ထပ်ပေါ်ထွန်းလိုက်အောင်မယ်ဆိုတာကိုဒန်ယေလဖော်ပြလိုက်ပါတယ်တခုမှမလွဲပါဘူး၁ကမ်ဘီဆက်စ်၂ဆူဒိုမာဒစ်၃ဒရိုက်ယက်စ်ဟစ်တပစ်၄ဆာဆက်ဆိုတဲ့မင်းကြီး၄ပါးပဲဖြစ်ပါတယ်အဲ့ဒီအထက်ကမှစားဆဲဆိုတာဟာအလွန်အလွန်ကြွယ်ဝချမ်းသာတဲ့သရုတ်ထမင်းဖြစ်လာတယ်။ဟေလသနိုင်ငံကိုရံပက်ပြုစေခြင်းဟာခသိန်းသောသူတို့ကိုနှိုးဆော်လိမ့်မည်ဆိုတာကိုပေရသိရဲ့ခေဦးကလေးကအခုလိုဒံယေလကြိုတင်ဖော်ပြပေးပါတယ်။ဒီအချက်တွေဟာလေအမှန်တကယ်တခုမှမလွဲခဲ့ပါဘူး။အဲ့ဒီစားဆဲဆိုတာဟာဂရိကိုသွားပြီးတော့ရန်စတယ်။မြင်းနဲ့ပင်လေကြီးကိုဖြတ်ပြီးတော့လူအင်အား၃သိန်းနဲ့တွားရောက်တိုက်ခိုက်တယ်။နှစ်ဖက်လုံးအသေးအပြောက်များစွာနဲ့စစ်ကြီးရှုံးနေသူခင်နောက်ပိုင်းမှာပါရှားဟာတကယ့်ထိတ်တန်းကပ္ပအင်ပါယာအဆင့်ကနေတရွေ့ရွေ့အားပြော့ရော့ရဲပြီးတော့ခစ်ကုံသွားခဲ့ရတယ်လို့သမိုင်းမှာထင်ရှားစွာတွေ့ရပါတယ်။အဲ့ဒီဆက်ဆက်ဘရင်ကြီးဟာကျွန်တော်သင်သိရသောသမချမ်းရဲ့အမြင်အရအေးသရာမင်းကြီးရဲ့ခင်ပွန်းဘရင်ကြီးအာရွှေကြီးပဲဖြစ်ခဲ့ပါတယ်။ဟုတ်ပါတယ်။ဂရိကိုသာရံပက်ပြုတ်ခြင်းဟာမနှိုးစော်ခဲ့ဘူးဆိုရင်လေသူဟာဘလောက်အထိများချမ်းသာစွာယက်တီနိုင်ခဲ့မယ်ဆိုတာကိုဧသရဝတ္ထုရဲ့အစာပိုင်းကဖော်ပြတဲ့အချက်တွေနဲ့ပဲရှင်းပြီးတော့ကြည့်စီခြင်းပါလေဟုတ်ပါတယ်ဧသရဝတ္ထုရဲ့အစာပိုင်းအချက်တွေကိုအခုလိုကျွန်တော်တို့ပြန်ပြီးတွေ့နိုင်ပါတယ်ဧသရဝတ္ထုအခန်းကြီး1အငယ်1မှ4ဣန္ဒြိယပြည်မှစ၍ကုရှပြည်တိုင်အောင်တိုင်းပြည်128ပြည်တို့ကိုအစိုးရသောရှင်ဘရင်အာရွှေယူသည်ရှုရှံနန်းတော်ယာဇပလင်ပေါ်မှထိုင်၍နန်းစံ၃နှစ်တွင်ပေရသိဘူမေဒီဘူများအပြည်ပြည်သောမူးမတ်ဝန်မင်းများတို့ကိုခေါ်၍မူးတော်မတ်တော်ကျွန်းတော်အပေါင်းတို့အဖို့ပွဲလုတော်မူ၏ထိုအခါနိုင်ငံတော်စည်းစိမ်ဘုံအာနုဘောတော်ကိုအယက်180ပတ်လုံးပြသတော်မူ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဓာဟာဧသရဝတ္ထုအစမှတွေ့ရတဲ့ပေရသိဘရင်အာရွှေယူရဲ့ဘုံတကူကြီးမာဘုံစည်းစိမ်ဥစ္စာနဲ့ကြွယ်ဝဘုံနေဖြစ်ပါတယ်တခါဧသရဝတ္ထုရဲ့ဏိကုံအခန်းကြီး30အငယ်1နဲ့2ကိုလည်းမိတ်ဆွေတို့ပြန်ကြည့်စေခြင်းပါလေရှင်ဘရင်အာရွှေယူသည်မြေကြီးပေါ်၌၎င်းပင်လယ်တွင်ရှိသောကျွန်းတို့ပေါ်၌၎င်းငွေတော်ခွဲချောင်းအစရှိသောအာနာတကိုးတော်နှင့်စီရင်သမျှသောအမှုအရာများနှင့်တကားချီးမြှောက်တော်မူခြင်းကိုခံရသောမောတကဲဤဘုံတကူထင်ရှားခြင်းအချင်းအရာတို့သည်မေတိပေရတိယာဇဝင်တို့၌ရေးထားလျက်ရှိ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့နုကပတ်တော်ရဲ့အစိတ်အပိုင်းပေါင်းများစွာတို့ဟာကပ္ပသမိုင်းကတောင်မှအကိုအကာပြုရသောအံ့ဩပွေဖြစ်စဉ်များနဲ့ဆက်ဆက်လို့ပြီးနေပါလေစိတ်ကူးရင်ဇလန်းတွေအရှင်မဟုတ်အဖဖျားသခင်သိစေခြင်းသောလူသားတို့ရဲ့အထုပ်အပတ်တိများနဲ့အထုပ်ပတ်တိများနဲ့အပြစ်ဘဝမှောင်ကြခြင်းအလင်းနှင့်အသက်လန်းကိုတွေ့ရပြန်ခြင်းများအကြောင်းကိုအစဉ်တစိုက်သက်သေပြုလျက်ရှိနေပါလေဆက်ဆက်ပြီးလျက်ရှိနေပါလေအခုဒံယေလအနာဂတ်ကျမ်းအခန်းကြီး7ကိုဆက်ရအောင်လို့အငယ်3နဲ့4ကိုဆက်ပြီးတော့ကြည့်စီခြင်းပါလေထိုအခါတကိုးကြီးသောရှင်ဘရင်တပါးလေးပေါ်လာလိမ့်မည်အာနာတော်ကြီးလျက်အစိုးရ၍မိမိအလိုရှိသည့်အတိုင်းပြုလိမ့်မည်ထိုသူသည်ပေါ်လာပြီးမှနိုင်ငံတော်ကျိုးပဲ့၍သူတပါးတို့သည်မိုးကောင်းကင်လေးမျက်နှာတို့၌ခွဲဝေကြလိမ့်မည်တို့ရာတွင်အစိုးရသောသူတို့သည်အမျိုးအနွယ်တော်မဟုတ်အာနာတော်နှင့်အစိုးမရနိုင်ငံတော်ကိုနှုတ်ပြစ်၍အမျိုးအနွယ်တော်မှတပါအခြားသောသူတို့သည်ရကြလိမ့်မည်အာရွှေယူဘရင်ဆက်ဆော့တဲ့အတွက်ကြောင့်ပါရှားတွေဟာတရွေ့ရွေ့နဲ့ဂရိကိုကြောက်ရတဲ့အဆင့်ကိုလျော့ကျသွားလိုက်တာဟာအဲလက်ဇန်ဒါ the great ဆိုတဲ့ဂရိအာဏာရှင်ကြီးရဲ့လက်ထက်မှာတော့ကမ္ဘာအင်ပါယာအဆင့်ကနေပြီးတော့ဒီပါရှားတွေဟာအာဏာအကြီးအကျယ်လက်လွတ်ပြီးတော့ဆုံးရှုံးသွားခဲ့ရပြီအခုဒါကိုအခုကြံပိုင်ကလေးဟာတူတူကလေးနဲ့ပဲရှင်းရှင်းပြတ်ပြတ်သားသားလေးဖော်ပြပေးလိုက်တယ်အာရွှေယူဘရင်နဲ့ကတော့ဖြစ်စဉ်ဟာနှစ်တရာကျော်လောက်ကြာပါတယ်နော်ဒါပေမဲ့ အာရွှေယုနောက်ပိုင်းမင်းတွေကတော့ဖော်ပြခဲ့တဲ့လေးပါသောဘုရင်တွေလောက်တယောက်မှတကူအာနာမကြီးထွားတော့ပါဘူး။ကောင်းပြီ။အဲ့ဒီလိုအလက်ဇန်းဒားဘုရင်ကြီးအာနာရလာတာဟာမှန်ပါတယ်။ဒါပေမဲ့ကြာကြာတည်မြဲပါသလား။မတည်မြဲခဲ့ပါဘူး။အာနာမတည်မြဲခဲ့တဲ့အပြင်ခွန်အားအလွန်ကြီးမားတဲ့အချိန်မှာအလိုလိုဂျိုကြီးကျိုးပဲ့လိမ့်မယ်။ထိုဂျိုအရာမှဂျိုလေးချောင်းပေါက်မယ်။အဲ့ဒီဂျိုတွေဟာလေနောက်ထပ်ချက်ချင်းနေမချက်နိုင်မင်းနဲ့မိုးကောင်းကင်ကိုမျက်နှာပြုတ်ပြီးတော့စင်စင်ကြီးနေကြလိမ့်မယ်။ဒီရရကောင်းတဲ့နမိတ်တွေမဟုတ်ဘူးဆိုတာကိုကျွန်တော်တို့ဟာဒံယေလအနာဂတ်အခန်းကြီး၈ဖော်ပြချက်တွေအရာတင်ပြပြီးခဲ့ပါပြီ။ဟုတ်ပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး၈အငယ်၈မှာတွေ့ရတဲ့အတိုင်းပါပဲ။အခုဆိုရင်ဒံယေလအနာဂတ်ဟာဒါကိုပြန်ပြီးတော့ပြောလိုက်ပြန်ပါပြီ။နိုင်ငံတော်ကျိုးပဲ့၍သူတစ်ပါးတို့သည်မိုးကောင်းကင်လေးမျက်နှာ၌ခွဲဝေကြပါလိမ့်မည်တဲ့။အခန်းကြီး၈တုံးကဖော်ပြချက်ကလေးနဲ့နှိုင်းရှင်ပြီးကြည့်ကြပါ။ဒံယေလအနာဂတ်ကျမ်းအခန်းကြီး၈အငယ်၈မှာတော့အခုလိုဖော်ပြခဲ့ပါတယ်။သို့ဖြစ်၍ထိုစိတ်သည်အလွန်ကြီးမားခြင်းသို့ရောက်လေ၏။ခွန်အားကြီးသောအခါဂျိုကြီးကျိုးပဲ့၏။ထိုဂျိုအရာ၌ထူးဆန်းသောဂျိုလေးချောင်းပေါက်၍မိုးကောင်းကင်လေးမျက်နှာသို့မျက်နှာပြုတ်ကြ၏။ကဲဘလောက်များထူးဆန်းနေသလဲဆိုတာမိတ်ဆွေတို့စဉ်းစားကြည့်ကြပါ။အာနာရှင်ကြီးအလက်ဇန်းဒားသဂရိတ်ဟာတကောအထွတ်အထိပ်ရောက်နေတဲ့အချိန်မှာစီးရီးယားနိုင်ငံဒမတ်စကတ်စ်မှာကွယ်လွန်ခဲ့ပါတယ်။သူသေးပြီးဆိုတာနဲ့မက်ဆီဒိုနီးယားနဲ့ဥရောပတောင်ပိုင်းဒေသတွေကိုကက်ဆန်ဒါဆိုတဲ့ပုဂ္ဂိုလ်ကြီးကပိုင်းခြားပြီးတော့အုပ်ချုပ်တယ်။အာရှမိုင်းနာဒေသကိုလိုက်စီမေကာဆိုတဲ့ဗိုလ်ချုပ်ကြီးတပါးကအုပ်ချုပ်တယ်။အာရှအလယ်ပိုင်းဒေသတွေကိုတော့ဆီလူးကာဆိုတဲ့ပုဂ္ဂိုလ်ကအုပ်ချုပ်တယ်။အီဂျစ်နဲ့အာဖရိကတိုက်ကိုတော့တော်လမီဆိုတဲ့အလက်ဇန်းဒားသဂရိတ်ရဲ့စိတ်ချယုံကြည်ရသောဗိုလ်ချုပ်ကြီးတပါးကခွဲဝေပြီးတော့အာနာသိမ့်ပိုက်အုပ်ချုပ်ခဲ့တယ်ဆိုတာဒီကိုကျွန်တော်တို့ဓမ္မသမိုင်းမှာရှင်းလင်းပြတ်သားစွာဖော်ပြပေးခဲ့ပြီးပါပြီ။ပြီးခဲ့တဲ့ဒံယေလအနာဂတ်ကျမ်းတွေမှာကျွန်တော်ဒီအကြောင်းတွေကိုကမ္ဘာသမိုင်းနဲ့ဆက်ဆက်ပြီးတော့တင်ပြပေးခဲ့ပြီးပါပြီ။အဲ့ဒီဖြစ်စဉ်အပေါင်းတို့တွေထဲမှာအလက်ဇန်းဒားခေတ်လောက်တော့သူတို့ Empire ကြီးဟာနောက်ထပ်တကူမထွားနိုင်တော့ဘူး။နေမချက်နိုင်တော့ဘူးဆိုတာကိုလေရေပုံရအားဖြင့်ကျွန်တော်ဖော်ပြခဲ့ပါတယ်။အခုဒံယေလအနာဂတ်ကတော့ရေပုံရမကအလွန်အလွန်အသေးစိတ်ပြီးတော့ဖော်ပြပေးပါတော့မယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်9နဲ့6ကိုကြည်ကြပါထိုအခါတောင်ရှင်ဘုရင်သည်တကိုးကြည့်လိမ့်မည်မင်းစုတဲ၌မင်းတပါးသည်ထိုသူတဲ့တကိုးကြည့်၍အာနာတီလိမ့်မည်သူဤအာနာလည်းအလွန်ကျဲလိမ့်မည်ကာလလွန်သောအခါသူတို့သည်အဆွေဖွဲ့ကြလိမ့်မည်အသင့်အတင့်ဖြစ်စေခြင်းဟာတောင်ရှင်ဘုရင်ဤသမီးသည်မြောက်ရှင်ဘုရင်ထံသို့ရောက်လိမ့်မည်သို့တော်လေထိုမင်းသမီးဤအာနာသည်မတီးရထိုမင်းနှင့်တကွအမျိုးအနွယ်တော်သည်လည်းမတီးရမင်းသမီးကို၎င်းဆောင်ခဲ့သောသူတို့ကို၎င်းသူဤသားကို၎င်းထိုကာလ၌သူကိုထောက်ပံ့သောသူများကို၎င်းဆုံးရှုံးခြင်းသို့အပ်ရလိမ့်မည်မိတ်ဆွေအပေါင်းတို့ခမညာဒီတန်ရီလအနာဂတ်ကျမ်းတို့ရဲ့ပြည့်စုံဘုံတွေကတော့ဩချရလောက်အောင်ပဲဖြစ်ခဲ့ပါတယ်သမိုင်းလိုက်စားသူတို့ရဲ့နေပင်မှာယုံရင်ဆံကတ်တွေဖြစ်ကုန်လောက်အောင်တောင်ရှိလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်တောင်ဘက်ရှင်ဘရင်မြောက်ဘက်ရှင်ဘရင်တဲ့ဣသရေလကိုဗဟုပြုတ်ပြီးတော့ခွဲလိုက်တာဖြစ်ပါတယ်ဣသရေလရဲ့တောင်ဘက်ရှင်ဘရင်ဟာအေဂုတ်သူဖြစ်တယ်ဣသရေလမြောက်ဘက်ကဆီလူးကတ်စ်ရဲ့အာရှဒေသအဓိကအားဖြင့်ဆီးရီးယားနိုင်ငံတော်ကိုတောင်ဘက်ရှင်ဘရင်ဆိုပြီးတော့ဖော်ပြပြောဆိုလိုက်ခြင်းပါပဲဒံယေလသေပြီးတဲ့နောက်နှစ်ပေါင်း250သို့မဟုတ် BC 250လောက်မှာဒီအဖြစ်စဉ်တွေဟာဒီအဖြစ်အပျက်တွေဟာအကုန်ပြုံပြီးတော့အဲ့ဒီနိုင်ငံတွေမှာအမှန်ဖြစ်ပေါ်ခဲ့ပါတယ်။သေချာပြန်ပြီးတော့နားဆင်ကြည့်ပါ။ထိုအခါတောင်ရှင်ဘုရင်သည်တကိုးကြည့်လိမ့်မည်။မင်းစုတဲ၌မင်းတပါးသည်ထိုသူတဲ့တကိုးကြည့်၍အာနာတီလိမ့်မည်။သူဤအာနာလည်းအလွန်ကျဲလိမ့်မည်။ကာလလွန်သောအခါသူတို့သည်အဆွေဖွဲ့ကြလိမ့်မည်။အသင့်အတင့်ဖြစ်စေခြင်းဟာတောင်ရှင်ဘုရင်ဤသမီးသည်မြောက်ရှင်ဘုရင်ထံသို့ရောက်လိမ့်မည်။သို့တော်လည်းထိုမင်းသမီးဤအာနာသည်မတီးရ။ထိုမင်းနှင့်တကွအမျိုးအနွယ်တော်သည်လည်းမတီးရမင်းသမီးကို၎င်းဆောင်ခဲ့သောသူတို့ကို၎င်းသူဤသားကို၎င်းထိုကာလ၌သူကိုထောက်ပံ့သောသူများကို၎င်းဆုံးရှုံးခြင်းသို့အပ်ရလိမ့်မည်တဲ့အဲ့ဒီမှာတင်ကပ္ပသမိုင်းဖြစ်စဉ်တွေကိုကြည်ပါတော့အီဂျစ်ဧကရေတော်လမီဖီလာဒယ်ဖီးယားဆိုတဲ့ဘုရင်ဟာစီးရီးယားဧကရေအန်တီယိုကပ်စ်သီယိုဆိုတဲ့ဘုရင်ကြီးကိုသူသမီးဘယ်ရီနစ်ကိုဆက်သပြီးတော့အဆွေဖွဲ့ခဲ့ပါတယ်အန်တီယိုကပ်စ်သီယိုဟာမယားကြီးလီယိုဒိုက်စ်ကိုပြစ်ပြီးတော့အဲ့ဒီဘရီနစ်ကိုယူတယ်။သားတယောက်ကိုမွေးတယ်။တခါအီဂျစ်ဧကီတော်လမီဖီလာဒယ်ဖီးယားလဲသေးရောရောက်ကမကြီးသေးတာပွပြီဆိုပြီးတော့ဘရီနစ်ကိုပြစ်မယားကြီးလီယိုဒိုက်စ်ကိုပြန်ပြီးတော့ပေါင်းတယ်။လီယိုဒိုက်စ်ကလဲသူ့ယောက်ျားအန်တီယိုကပ်စ်သီယိုစ်ကိုကျေးဇူးတုံ့ပြန်တဲ့အနေနဲ့အစိတ်ခတ်သတ်တယ်။ပ ပို့ပြီးတော့စိတ်ချရလောက်အောင်လို့မျိုးပြုတ်အောင်လို့ဘရီနစ်နဲ့သူ့သားကိုလည်းတတ်ပြီးတော့ဆယ်နျူကတ်စ်ကယ်လီနီကတ်စ်လို့ခေါ်တဲ့မိမိရဲ့သားတော်မောင်ကလေးကိုအတင်းနန်းတင်တယ်ဆိုတာတွေ့ကိုတွေ့လာရပါတယ်။ဒန်ယေလအနာဂတိကျမ်းအခန်းကြီး7အငယ်9မှ9ထိုမင်းသမီးဤအဆွေအမျိုးဖြစ်သောသူတစ်ယောက်သည်အဖဤအရေးအရာကိုရသဖြင့်စစ်ချီ၍လာလိမ့်မည်။မြောက်ရှင်ဘရင်ဤမြို့တော်သို့ရောက်လျင်မြို့သားတို့ကိုတိုက်၍နိုင်လိမ့်မည်။သူတို့ဤဖျားများသွန်သောရုပ်ထုများအဖိုးထိုက်သောငွေဖလားရွှေဖလားများကိုအေဂုတ်ထုပြည်သို့သိမ့်သွားလိမ့်မည်။သူသည်လည်းမြောက်ရှင်ဘရင်တဲ့အသက်ရှိလိမ့်မည်။တဖန်မြောက်ရှင်ဘရင်သည်တောင်ရှင်ဘရင်ဤနိုင်ငံသို့ဝင်တော်လေမိမိပြည်သို့ပြန်သွားရလိမ့်မည်။တော်လမီဖီလာဒယ်ဖာစ်ရဲ့သေဆုံးပြီးတော့နောက်ပိုင်းသမိုင်းအချင်းချုပ်ကိုအခုဖတ်ခဲ့တဲ့ကျမ်းကဖော်ပြချက်အရမှန်မှန်သိနိုင်စေဖို့ရန်တင်ပြပါရစေ။စီးရီးယားဘုရင်ကိုထိုးအပ်ခံရတဲ့ဘရီနစ်နဲ့သားတော်မောင်ကလေးအသက်ခံရပြီးတဲ့နောက်မှာတော်လမီမင်းသားတော်လမီယူအဂတီဆိုတဲ့ဘရီနစ်ရဲ့မောင်ဟာစီးရီးယားကိုအတင်းဝင်ပြီးတော့တိုက်တယ်။ပြီးတော့စီးရီးယားနိုင်ငံကငွေပိတ်တာ4000၊ရွှေပိတ်တာ4000တို့ကိုလူယူပြီးတော့အီဂျစ်ကိုယူသွားတယ်လို့သမိုင်းကဆိုပါတယ်။ဒီနောက်ပိုင်းမှာစီးရီးယားဟာအီဂျစ်ကိုပြန်ပြီးတော့တိုက်ဖို့ကြိုးစားပေးမယ်။အောင်မြင်ခြင်းမရှိခဲ့ဘူးဆိုတာကိုတွေ့ရပြန်ပါတယ်။ပြီးတော့အဲ့ဒီတော်လမီမျိုးဆက်ဟာအခုဒံယေလပြောတဲ့အတိုင်းပဲလုပ်ခဲ့တာမဟုတ်ဘူးလားဒံယေလနမိတ်ဆောင်ခဲ့တဲ့အတိုင်းအကုန်တီဖြစ်စဉ်တွေဟာကွတ်တီဖြစ်ခဲ့ရတာပဲမဟုတ်ဘူးလားလို့ကျွန်တော်တို့ကောင်းကောင်းခံယူနိုင်ပါတယ်တွေးဆနိုင်ပါတယ်အဲ့ဒီလိုဂရိတို့ရဲ့လေဂျန်ကွဲနိုင်ငံတော်ကြီးမှာဖြစ်ချင်နိုင်ဖြစ်ပြက်ချင်နိုင်ပြက်ပြီးတော့ဣသရေလတိုင်းနိုင်ငံရဲ့တောင်နဲ့မြောက်မငင်းချမ်းတဲ့အချိန်ဣသရေလဟာမြေစာပင်ဖြစ်ရပြန်ပြီဆိုတာကတော့အထူးပြောနေဖို့လိုအပ်မယ်မထင်ပါဘူးဟုတ်ပါတယ်ဒီဖြစ်စဉ်တွေကိုဒန်ယေလဟာအမှန်တကယ်မဖြစ်ခင်နှစ်ပေါင်း250ခန့်ကလေးကကြိုပြီးတော့ဖော်ပြပြီးခဲ့ခြင်းပါပဲ။ကဲကျွန်တော်မိတ်ဆွေတို့ကိုတင်ပြပေးခဲ့တဲ့အတိုင်းပဲအခုဒန်ယေလအနာဂတ်တို့ရဲ့ဗျာဒိတ်တော်တွေဟာတမိုင်းမထင်ရှားပါဘူး။ကွက်လပ်ဖြစ်နေပါတယ်ဆိုတော့ဓမ္မဟောင်းကျမ်းနဲ့ဓမ္မသစ်ကျမ်းတို့ရဲ့ကြားပြတ်ကာလရှိကြီးအတွင်းမှာလူမျိုးတော်ရဲ့အကြောင်းချင်းရာတွေကိုကျွန်တော်ခန်းစားနားလည်စေတယ်ဆိုတာဟာရှင်းနေပြီမဟုတ်ဘူးလား။အဲ့ဒီကကျူဣသရေလတွေအတွက်လည်းပဲကိုယ့်ရဲ့အဖဖျားသခင်၌သာဆွဲဆွဲမြဲမြဲယုံကြည်အားကိုးပြီးတော့ဖြစ်လာလက်တန်သောအနာဂတ်ရည်တွေကိုမျှော်တွေးမိစေတယ်။ရင်ဆိုင်စေဖို့ခွန်အားကိုရစေတယ်။သတိတရားနဲ့အသင့်ပြင်ဆင်စေတယ်။အသက်ရှင်တော်မူသောအဖဖျားသခင်ရဲ့ဘုန်းတော်အာနုဘော်တော်ကိုအဲ့ဒီကလူသားတို့ပို့ပြီးတော့နားလည်ခံစားရစေတယ်ဆရာဟာအဖြေရှင်ရှင်းနေအောင်တွေ့ရပါပြီ။မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိခိုင်လုံတိကျတဲ့အတွက်လေအခန်းကြီး30မှာကလေးကဒီဗျာဒိတ်ယူပါယုံအစုအဖွဲ့ကိုတင်ပြပေးမဲ့ကောင်းကင်တမန်ကိုစာရမဏတ်ဟာနှောက်ရှက်တိုက်ခိုက်ဖြစ်စည်းခဲ့ခြင်းပဲလို့ကျွန်တော်တင်ပြလိုက်ပါရစေ။ဒံယေလအနာဂတိကျမ်းအခန်းကြီး7အငယ်30မှ33သားတော်တို့သည်ထပြန်၍များစွာသောအလုံးအရင်ကိုစုဝေးကြလိမ့်မည်။သားတယောက်လည်းဆက်ဆက်လာ၍လွှမ်းမိုးခြင်းနင်းလိမ့်မည်။တပန်ပြန်လာ၍သူ၏မြို့တိုင်အောင်လှုပ်ကြံလိမ့်မည်။တောင်ရှင်ဘရင်သည်အမျက်ထွက်သဖြင့်မြောက်ရှင်ဘရင်ကိုစီးကျူ၍တိုက်လိမ့်မည်။မြောက်ရှင်ဘရင်သည်များစွာသောစစ်သည်ဗိုလ်ကြီးအလုံးအရင်တို့ကိုစီးရင်တော်လေ။တောင်ရှင်ဘရင်သည်ထိုအလုံးအရင်တို့ကိုသိမ်းယူလိမ့်မည်။ထိုအလုံးအရင်တို့ကိုပယ်ရှင်းပြီးမှမာနစိတ်ပေါက်ဖြင့်အထောင်အပေါင်းမကများစွာသောလူတို့ကိုလှုပ်ကြံတော်လေ။မိမိအာဏာကိုမတည်စေရ။အကြောင်းမူကားမြောက်ရှင်ဘရင်သည်တပန်ပေါ်လာ၍အရင်တည်းများစွာသောအလုံးအရင်တို့ကိုစီရင်ပြီးမှကာလအတန်အရာလွန်လျင်စစ်အင်္ဂါများစီးစိမ်များနှင့်ဆက်ဆက်လာလိမ့်မည်မိတ်ဆွေအပေါင်းတို့မြေစာပင်ဖြစ်ရတဲ့ဣသရီလတွေဟာတောင်မင်းနဲ့မြောင်မင်းတို့စစ်ခင်းရကြမှာဆုံးဖြတ်ချက်အမှားကြီးတွေကိုမကြာခဏချမိတဲ့အတွေ့ဟိုဘက်နဲ့ပေါင်းလို့ဆိုပြီးတော့ဒီဘက်ကဝင်နှိပ်စက်တာခံလိုက်ရဒီဘက်နဲ့ပေါင်းလို့ဆိုပြီးတော့ဟိုဘက်ကဝင်ပြီးတော့နှိပ်စက်တာကိုခံလိုက်ရတယ်ဘယ်ပြန်ညာပြန်ဒုက္ခတွေကိုအကြိမ်ကြိမ်ရင်ဆိုင်ခဲ့ရပါတယ်ဒံယေလအနာဂတိကျမ်းအခန်းကြီး7အငယ်14မှ16ထိုကာလ၌တောင်ရှင်ဘရင်ကိုရံပက်ပြုသောသူတို့သည်များကြလိမ့်မည်။သင်၏အမျိုးသားချင်းဖြစ်သောသဘုံတို့သည်ဗျာဒိတ်ယူပါယုံကိုပြည့်စုံစေခြင်းကထ၍ပျက်စီးခြင်းသို့ရောက်ကြလိမ့်မည်။မြောက်ရှင်ဘရင်သည်လာ၍မြို့ရိုးကိုတီးပြီးလျှင်ခိုင်ခံ့သောမြို့တို့ကိုလှုပ်ကြံလိမ့်မည်။တောင်ရှင်ဘရင်၏လက်နှင့်များရွေးချယ်သောလူများတို့သည်စီးတာခြင်းကခွန်အားမရှိသောကြောင့်မစီးတာရကြ။တိုက်လာသောသူသည်မိမိအလိုအလျောက်ပြု၍သူရှိမှအဘယ်သူမျှမရက်မနေနိုင်ပေ။သာယာသောပြည်ကိုနင်းပြီးမှစုံလင်စေလိမ့်မည်။ဟောပြောရင်ဆိုရင်ပဲနော်ဣသရီလာတွေနဲ့ပတ်သက်လာပြီ။သင်၏အမျိုးသားချင်းဖြစ်သောသဘုံတို့သည်ဗျာဒိတ်ယူပါယုံကိုပြည့်စုံစေခြင်းကထ၍ပျက်စီးခြင်းသို့ရောက်ကြလိမ့်မည်တဲ့ မရှင်းဘူးလားဣသရေလလူမျိုးတော်ဟာတောင်ရှင်ဘုရင်နဲ့မြောက်ရှင်ဘုရင်ကြားမှာကန့်လန့်ကန့်လန့်ကြီးတွေဝင်ပြီးတော့ပါမိတာတည်ရှိခဲ့တယ်ရှိခဲ့လို့လည်းမကြာခဏဒုက္ခတွေရောက်ခဲ့ရတယ်ဆိုတဲ့အချက်ထင်ရှားပေါ်လွင်လာပါပြီဒါဟာဓမ္မဟောင်းကာလနဲ့ဓမ္မသစ်ကာလဆိုတဲ့ကြားကာလအတွင်းကလူမျိုးတော်ရဲ့ဖြစ်ခြင်းမလှဘုံအကြောင်းတွေကိုကြိုတင်ဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်နောက်တစ်ခုကတော့သင်္ကုန်မြင့်တုံမျက်မြင့်တုံဆိုတဲ့လူအဖွဲ့အစည်းရဲ့သဘောသဘာဝတွေကိုနှုတ်ကပတ်တော်ဟာဖော်ပြနေတာပါအထက်ကအငယ်7မှာဒုံကပဲတောင်ရှင်ဘရင်သည်မြောက်ဖက်ရှင်ဘရင်အလုံးအင်းကိုသိမ့်ယူမည်လို့ဆိုခဲ့ပါသေးတယ်ဩအခုကျတော့မြောက်ရှင်ဘရင်နလန်ထပြီလားလို့တောင်ဘက်ချမ်းကဘယ်သူမှအနာမကတ်နိုင်ကြတော့ပြန်ဘူးတဲ့ဒါပေမဲ့အဲ့ဒီလိုတောင်ဘက်ချမ်းကဆိုလို့တောင်ဘက်သားတွေဆိုတဲ့အေဂုတ်ထုတွေခါစီခံရတာကအရေးမကြီးပါဘူးနော်ဣသရေလတို့အတွက်အထိတ်တလန့်ထဲ့သွင်းဖော်ပြလိုက်တာကတော့အဘယ်သူမှမရက်မနေနိုင်ပဲသာယာသောပြည်ကိုနင်းပြီးမှပြည်စုံလိမ့်မည်တဲ့ရှင်းနေပါလေမိတ်ဆွေအခါတိုင်းအခါတိုင်းမှာတဲ့ပို့ဆိုးတယ်အခါတိုင်းတုန်းကဆိုရင်ဖြတ်သွားဖြတ်လာနေဆက်လောက်ကလူတွေကိုဝင်ပြီးတော့ရိုက်သွားနှက်သွားတာတွေဖမ်းသွားတာတွေရွာတွေကိုဝင်ပြီးတော့မိရှုသွားတာတွေအခွန်ဆက်ခိုင်းတာတွေပစ္စည်းတွေအသေးခိုင်းတာတွေစသဖြင့်များခဲ့လိမ့်မယ်။ဟောအခုကျတော့သာယာသောပြီလို့ဖော်ကျူးထားတဲ့ဣသရီလဒဲကိုတက်ကြီးတစ်ခုလုံးချင်းနှင်းဝင်ပြီးတော့နင်းပြီးခြေပြီးတဲ့။တကယ်နော်ရေးချလိုက်တာဟာကွင်းငနဲ့ကွက်ခနဲ့ပါပဲ။အဲ့ဒါဟာအန်တီယိုကပ်စ်သဂရိတ်ဆိုတဲ့ဘုရင်ရဲ့လက်ထက်အကြောင်းတွေးကိုတန်းကနေဖော်ပြလိုက်ခြင်းဖြစ်ပါလေ။တစ်ချိန်လုံးစွာနေခဲ့တဲ့အီဂျစ်ကတော်လမီခစ်ကိုငြိမ်သွားအောင်လုပ်ခဲ့နိုင်ခဲ့တဲ့စီးရီးယားဘုရင်ကြီးဖြစ်ပါလေ။ဒီအကြောင်းတွေကိုကပ္ပသမိုင်းမှာပြန်ပြီးတော့ကျွန်တော်လေ့လာကြည့်နိုင်ပါ रे ဓမ္မအရေးနဲ့ကပ္ပအရေးအပိဒံစာအုပ်တွေထဲမှာလည်းဖတ်ရှုလေ့လာကြည့်နိုင်ပါသေးတယ်ဘလောက်ထိဒီအနာဂတ်တွေမှန်ကန်တယ်လဲဆိုတာကိုဆက်ပြီးတော့လေ့လာကြည့်စီခြင်းပါ रे ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်18ဖြောင့်မတ်တော်သူတို့သည်လိုက်လျက်ထိုမင်းသည်မိမိနိုင်ငံ၏အလုံးအင်းရှိသမျှတို့နှင့်တကွဝင်စားခြင်းငှာစူးစားအားထုတ်၍မိမငယ်အားဖြင့်ဖြစ်စည်းခြင်းငှာပေးစားလိမ့်မည်သို့တော်လေသူသည်အကြံမမြောက်အကျိုးမရှိရပြောလို့မှမပြီးသေးပါဘူးနော်ဣသရေလတွေဝင်ပြီးတော့ကန့်လန့်ကန့်လန့်ဝင်လို့တာတွေ့ရပြန်ပါပြီဖြောင့်မတ်သောသူတို့သည်သူ့နောက်ကိုလိုက်၍တဲ့အဲ့ဒီအန်တီယိုကပ်စ်သဂရိတ်ကြီးရဲ့ဩဇာအာဏာကိုဣသရေလဟာနာခံလိုက်ရတယ်ရွကျိုးလိုက်ရတယ်ဆိုတဲ့သဘောပါတလောက်အထိနင်းမီဆိုကြတဲ့ကလေဒီအတိုင်းပဲဖြစ်ရမှာဟာလေသဘာဝတော့ကြပါလေအဲ့ဒီနောက်မှာတော့အန်တီယိုကပ်စ်သဂရိတ်ဟာသူ empire ကြီးကိုလုံခြုံစိတ်ချရအောင်စီယုံရေးတွေအကြီးအကျယ်လုပ်ခဲ့ပါတယ်။အလွန်ထင်ရှားတဲ့သမိုင်းဝင်ဖြစ်ရကြီးကတော့တော်လမီမင်းသားကိုသူ့ရဲ့အလွန်လှပတဲ့သမီးတော်ကလီယိုပါထရာနဲ့လက်ထပ်ထိညာပေးခဲ့ခြင်းပဲဖြစ်ပါတယ်။ဒါပေမဲ့အကြံမမြောက်စေရပါဘူး။အကျိုးမရှိစေရပါဘူးတဲ့။ဟုတ်ပါတယ်။ Syria ဘုရင်ကြီး Antiochus the Great ရဲ့အကြံတွေဟာမအောင်ခဲ့ပါဘူး။မှန်ပါတယ်။အဲ့ဒီမင်းသမီးဂျော်ကလီယိုပါထရာဟာအီဂျစ်ဘက်ကိုပဲရက်ပြီးတော့အီဂျစ်ကောင်းစားရေးတွေကိုလုခဲ့တယ်။နှောင်းကာလရောမအာနာရှင်တွေနဲ့နန်းတော်ဘောအထိတက်ပြီးတော့နန်းတွင်အရှုပ်အထွေးတွေဖြစ်ခဲ့တယ်။ဖောက်ပြန်မှုကြီးတွေအကြီးအကျယ်ဖြစ်ခဲ့ရတယ်ဆိုတာတွေကိုရုပ်ရှင်တွေပြဿနာတွေသမိုင်းဝင်ဝတ္ထုတွေထဲမှာဖတ်လို့မကုန်နိုင်လောက်အောင်ကျွန်တော်တွေ့မြင်နိုင်ပါတယ်။ဒါတွေဟာကမ္ဘာသမိုင်းရဲ့အံ့ဩပွေသောဖြစ်စဉ်တွေပါ။လူသားတွေရဲ့ဘဝဇက်ရှုပ်တွေထဲမှာတကယ်ဖြစ်ရမှန်တွေပါ။ဒီကနေ့ဒီအချိန်ကာလမှာကဘာအရဲ့မှာကြားနေရတဲ့လူမှုရေးဖောက်ပြန်မှုတွေဆရာဟာဒီကနေ့ကြားမှာရှိတာမဟုတ်ဘူးလူသမိုင်းဟာအစဉ်တစိုက်ဒီအမှုတွေနဲ့အစဉ်တစိုက်တွေးရောရှက်တင်ဖြစ်ခဲ့တယ်လူသမိုင်းသည်အပြစ်သမိုင်းနှင့်စစ်သမိုင်းသာလျှင်ဖြစ်သည်ဆိုတဲ့အချက်ကိုကျွန်တော်ဒီအပိုင်းမှာထပ်မံပြီးတော့တင်ပြသတိပေးလိုပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး7ဟာအငယ်18ကနေ20အတွင်းမှာအခုလိုဆက်လက်ဖော်ပြပေးလိုက်ပြန်ပါတယ်တပံကျွန်းစုတို့မျက်နှာလှဲ့၍ကျွန်းအများတို့ကိုလှုပ်ကြံလိမ့်မည်တို့ရတွင်ဘိုမင်းတပါးသည်မိမိခံရသောအသရေဖြက်ချင်းကိုမိမိမှစွဲပယ်၍ထိုအသရေပြက်ချင်းကိုတိုက်လာသောမင်းအပေါ်သို့ပြန်ရောက်စေလိမ့်မည်ထိုမင်းသည်လည်းမိမိနေရာမြို့တော်သို့ပြန်သွားပြီးလျှင်ထိမိ၍လဲသဖြင့်ကွေပြောက်လိမ့်မည်ထိုမင်းအရာ၌လည်းနိုင်ငံတော်၏ဘုံစည်းစိမ်ကိုရှုံချလျက်ငွေတော်ခွဲသောသူသည်ပေါ်လာ၍ခဏရှိပြီးမှသောသားအမျက်မထွက်စစ်မတိုက်ဖဲဆုံးရှုံးခြင်းသို့ရောက်လိမ့်မည်ဒါရီဟာအန်တီယိုကပ်စ်သဂရိတ်ရဲ့အကြောင်းတွေကိုဆက်လက်တင်ပြနေခြင်းဖြစ်ပါတယ်နော်လေးစိတ်ကွဲခဲ့ပြီးတဲ့ Greek Empire တွေတဲကအေရှားမိုင်းနာရဲ့ညီရဲပင်လေကျွန်းစုတွေရဲ့ကိုပါသူဟာတွားရောက်တိုက်ခိုက်ခဲ့ခြင်းအကြောင်းပဲဖြစ်ပါတယ်အဲ့ဒါဟာသူ့ရဲ့မဟာအမားကြီးလေးဖြစ်ပါတယ်အဲ့ဒီညီရဲပင်လေတဲကငေါ်ထွေးနေတဲ့ Rome လို့ခေါ်တဲ့ရောမဟာငိုခြင်းရဲ့လက်တို့ဆိုသလိုဖြစ်သွားပြီတော့ မိမိကိုအသရေဖြတ်ချင်းဟာလွှဲပေ၍ရန်သူလှုပ်လာသူအန်တီယိုခတ်သ်ဂရိတ်ကိုသာအသရေပြက်စီမှဖြစ်တဲ့အကြောင်းဒံယေလကြိုတင်ဖော်ပြပေးလိုက်ပါ रे အဲ့ဒါဟာယောမနိုင်ငံတော်ကြီးခေါင်းထောင်လာခြင်းအကြောင်းပဲအဲ့ဒါနဲ့ပဲတက်လှမ်းပြီးတော့အန်တီယိုခတ်သ်ဂရိတ်ဟာစီးရီးယားကိုပြန်မေးမကြာခင်ပဲသေသွားရလိမ့်မယ်ဆိုရကိုဒီအနာဂတ်တွေဟာဖော်ပြလျက်ရှိနေပါ रे ထိုမင်းအရာ၌လေနိုင်ငံတော်ဤဘုံစည်းစိမ်ကိုရှုံချလျက်ငွေတော်ခွဲသောသူသည်ပေါ်လာ၍ခဏရှိပြီးမှဒေါသအမျက်မထွက်စစ်မတိုက်ဖဲဆုံးရှုံးခြင်းသို့ရောက်လိမ့်မည်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီအပိုင်းဟာအလွန်အလွန်အတိတ်ပဲလေးနဲ့လှပါတယ်ကပ္ပသမိုင်းမှာအခွန်တော်ငွေကောက်ခံရမှစံမတူလို့ဆိုရလောက်အောင်စီကန်ဒီလန်အလွန်ကြခဲ့တဲ့ယောမအာနာရှင်စနစ်ကြီးပေါ်ထွန်းလာမှကိုကြိုတင်ဖော်ပြလိုက်ခြင်းဖြစ်ပါတယ်ယောမတို့ပေါ်ထွန်းပြီးများမကြာခင်မှာပဲအဲ့ဒီစီးရီးယားဆိုတဲ့ empire ကြီးဟာယောမရဲ့ဩဇာကိုလက်ခံလိုက်ရပါတယ်စီးရီးယားကိုမျက်နှာချူသွေးနေရတဲ့ဣသရေလတွေဟာလည်းအထူးစိုးပွဲမရှိတော့ပါဘူးနိုင်ငံတော်ဤဘုံစည်းစိမ်ကိုရှုံချခံရပြီးတဲ့နောက်စစ်မတိုက်ရဘဲနဲ့အလိုအလျောက်ဆုံးရှုံးရသောကျွံဘဝမှသည်သဘောက်ဘဝသို့ရောက်ရသည့်တိုင်အောင်အခြေအနေဇိုးကြီးများနှင့်ထက်ဆင့်ကြုံတွေ့ရမှဖြစ်တဲ့အကြောင်းကြိုတင်နမိတ်တရားများအဖြစ်ဒံယေလမှတဆင့်ပေါ်ပြပေးလိုက်ပါ रे တောတရှင်မိတ်ဆွေအပေါင်းတို့ဒံယေလအနာဂတ်သင်ငန်းစာများကိုခံယူရသောမိတ်ဆွေအပေါင်းတို့အပေါ်မှာဘုရားသခင်ထံမှလူသားတို့ကြံစီ၍မမိနိုင်သောကောင်းကြီးမင်္ဂလာနှင့်ညီသက်ခြင်းအမျိုးမျိုးခံစားရပါစေလို့ကျွန်တော်တင်ပြရသောတမန်ကျမ်းအဖွဲ့ကလေးစားစွာဆုတောင်းမြတ်တာပို့သလျက်ပ
ါဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမန်ကျမ်းရဲ့ဓမ္မဟောင်းချမိုက်နေကဒံယေလအနာဂတ်ကျမ်းအခန်းကြီး7အခန်းငယ်21ကနေအခန်းငယ်32အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။